တရုတ်မြန်မာနယ်စပ်နားမှာတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်တရုတ်ရဲ့နယ်စပ်လုံခြုံရေးနဲ့လူမှုအတိုင်းဝိုင်းတွေကြားလုံခြုံရေးအပေါ်မှာတက်ရောက်မှုတွေရှိနေပြီးတော့ဒီပြဿနာအတွက်နှစ်နိုင်ငံသက်ဆိုင်ရာတာဝန်ရှိသူတွေကြားမှာအနီးကပ်ဆက်ဆံဖြစ်ရှင်းနေတယ်လို့တရုတ်ထိပ်တန်းတပ်မတော်တယောက်ကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံအရှေ့မြောက်ပိုင်းကအစိုးရတပ်တွေနဲ့ကိုကန့်တပ်တွေကြားဖြစ်နေတဲ့တိုက်ပွဲတွေမှာတရုတ်ဒေသခံအာဏာပိုင်တွေပါဝင်ပတ်သက်မှုမရှိဘူးဆိုတာကိုလည်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနရဲ့အာရှရေးရာညွှန်ကြားရေးမှူးချုပ်ခေါင်ဆန်ယူကရှင်းဝါသတင်းဌာနကိုပြောကြားခဲ့ပါတယ်။တရုတ်မြန်မာဆက်ဆံရေးကိုထိခိုက်စေမဲ့လုပ်ရက်တွေနှစ်နိုင်ငံနယ်စပ်တည်ငြိမ်မှုပြပြစေမဲ့လုပ်ရက်တွေကိုတရုတ်ပိုင်းနဲ့ထဲကနေလုပ်တာမျိုးဘယ်သူ့ကိုမှခွင့်ပြုမှာမဟုတ်ဘူးလို့အာရှရေးရာညွှန်ကြားရေးမှူးချုပ်ခေါင်ရဲ့အပြောကိုရှင်းဝါသတင်းထဲမှာကိုးကားဖော်ပြထားပါတယ်။တရုတ်နိုင်ငံဟာသူများပြည်တွင်းရေးကိုဝင်မဆွတ်တဲ့မူကိုအမြဲလက်ကင်ထားနေတယ်လို့တရုတ်မြန်မာဆက်ဆံရေးမှာအပြန်အလှန်နားလည်မှုနဲ့လေးစားမှုကအရေးကြီးတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနရဲ့အာရှရေးရာညွှန်ကြားရေးမှူးချုပ်ကရှင်းဟွာသတင်းကိုပြောခဲ့ပါတယ်။ကိုကန့်ဒေသဘက်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေမှာတရုတ်ကျေးစားတပ်တွေကိုကန့်တပ်ဖက်ကနေဝင်တိုက်နေတယ်လို့မြန်မာကာကွယ်ရေးဌာနပြောခွင့်ရသူကဆွဆွဲခဲ့ပြီးတဲ့နောက်တရုတ်ဘက်ကနေနောက်ထပ်ညှင်းဆို့ချက်ထွက်လာခဲ့တာပါ။တရုတ်အစိုးရပြောခွင့်ရသူဟွန်လီကလည်းတရုတ်ပိုင်းနဲ့ကိုအတုံးချပြီးတော့မြန်မာနိုင်ငံအပေါ်တိုက်ခိုက်မှုတွေလုပ်တာကိုတရုတ်နိုင်ငံအနေနဲ့ခွင့်ပြုမှာမဟုတ်ဘူးလို့ပြီးခဲ့တဲ့သတင်းတစ်ပတ်ထဲမှာညှင်းဆန်းခဲ့ပါတယ်ရှင်။